ီမေကမာမှာဧပြီ22ရက်ကိုမြေကမာနေ့လို့အမှတ်ထားပါတယ်။ပမုတ်တရားရီဟာပလတ်စတစ်မိုက်တွေပြည့်ရှံပြီးအက်ဆစ်နည်းင်းပြီးပက်ပို့လို့ရောက်လာ။ရာသီဥတုကမခံရနိုင်အောင်ပူကျင်းလာ။တော်မီလျံတွေတင်းကြီးကြီးလောင်နေတဲ့နေရာကလောင်ရေကြီးရေရှမ်းတဲ့နေရာကကြီးနေလူသားနဲ့ချီဒုက္ခရောက်ရတယ်လို့ကုလသမဂ္ဂကပြောပါတယ်။2024အတွက်မြေကမာနေ့ဆောင်မှုကမြေကမာနဲ့ပလတ်စတစ်ဖြစ်ပါတယ်။ပလတ်စတစ်ကင်းမဲ့တဲ့အနာဂတ်ရည်မှန်းချက်နဲ့2040မတိုင်ခင်ပလတ်စတစ်ထုတ်လုပ်မှု60ရာခိုင်နှုန်းလျှော့ချဖို့ဆောသူတွေရှိနေပေမဲ့မြန်မာနိုင်ငံကပလတ်စတစ်ပြဿနာကအတော့ကြီးမားလာပါတယ်။ရေရင်းကပုံနေတဲ့ပလတ်စတစ်အမှိုက်ပါမကတခြားနိုင်ငံကပလတ်စတစ်တွေကိုပါလက်ခံနေတဲ့နိုင်ငံဖြစ်နေပါတယ်။ဒါကို Japan Times သတင်း Podcast မှာမနေ့ကအောက်တိုဘာလကကြားရတာ
In a working class neighborhood of Myanmar's Yangon, plastic waste is piled a meter high.
Yangon မြို့ကလက်လုတ်လက်စားတွေနေတဲ့နေရာမှာ plastic အမှိုက်တွေကတမီတာလောက်ပုံနေပါတယ်။မကြခင်ကစုံစမ်းစစ်ဆေးချက်အရဒီအစိတ်ဖြစ်စေတဲ့ပစ္စည်းတွေကအနောက်နိုင်ငံတွေကဖြစ်ပါတယ်
။သတင်းစုံစမ်းဖော်ထုတ်တဲ့ Lighthouse Reports နဲ့မိဖက်သတင်းဌာန6ခုကစုံစမ်းခဲ့တာပါ။ရှင်ပြည်သာမြို့နယ်မှာတွေ့ရတဲ့ plastic အမှိုက်တွေကမြန်မာနိုင်ငံကမဟုတ်ဘဲ recycle တန်ရှင်းပြီးပြန်သုံးနိုင်အောင်မလုပ်နိုင်ရင်တင်သွင်းွက်မရှိတဲ့ပလတ်စတစ်တွေဖြစ်ပါတယ်။ရောက်လာသမျှပလတ်စတစ်တွေအားလုံးပြန်မသုံးနိုင်မဲမြေမြုပ်ပြင်းပြင်းမိရှို့ရင်ရှို့ပါတယ်။ဒီမိုက်တွေဟာထိုင်းကနေတရားမဝင်သွင်းလာတာလို့ Lighthouse Reports ပြောပြီးကလပ်သမဂ္ဂကုန်သွယ်ရေးအချက်နဲ့ Comtrade Data ကလည်းမြန်မာနိုင်ငံကိုပြေပကရောက်လာတဲ့ပလတ်စတစ်အများစုဟာထိုင်းကနေဝင်လာတာလို့ပြောပါတယ်။ဆရာနာသိန်းနဲ့2021မှာတန်ချိန်9000နီးပါးဝင်လာတယ်လို့ဆိုပါတယ်။တိုင်းမြန်မာနိုင်ငံနယ်စပ်ကမိုင်1490လောက်ရှည်လျားတာမို့မောင်ခိုလမ်းကြောင်းကနေအလွယ်တကူစိတ်ဝင်လာတယ်လို့လည်းဆိုပါတယ်။မြန်မာနိုင်ငံနဲ့ကနေဒါနိုင်ငံကပလတ်စတစ်အမှိုက်တွေလည်းရောက်လာတယ်လို့ကနေဒါ National Observer 3 Podcast ကပြောပါတယ်။မြန်မာအင်ဒီဂျင်းတရုတ်နဲ့ထိုင်းနိုင်ငံတွေဟာပလတ်စတစ်အမှိုက်တင်သွင်းတာပိတ်ပင်တယ်လို့မြန်မာနိုင်ငံကလည်းပိတ်ပင်ထားတယ်လို့ပြောပါတယ်။
But a 2021 military coup in the country has meant limited enforcement of
the ban. ဒါပေမဲ့2021စစ်တပ်အာဏာသိမ်းလိုက်တာဟာအဲ့လိုပိတ်ပင်ထားတာတွေကိုတင်းကျပ်နိုင်ဖို့အကန့်အသတ်ဖြစ်သွားတဲ့သဘောတက်ရောက်ပါတယ်။စစ်တပ်အုပ်ချုပ်လိုက်တာကအိမ်တကာပေါက်အမှိုက်တွေလာပစ်တာကိုတားဆီးဖို့အရက်သားတွေမှာအင်အားမဲ့သွားပါတယ်
။ဗတ်မြန်မာလူအရက်ဖက်အဖွဲ့ကတော့ plastic 3နာရက်လိုက်စိုးဆိုတဲ့ကြွေးကြော်သံနဲ့ရန်ကုန်မှာအမိုက်တပိတ်တာမွေတရားနဲ့ဝယ်ပြီးပလတ်စတစ်အမိုက်တွေကိုရှင်းပါတယ်။ဒါကလည်းတနိုင်ငံလုံးနဲ့ရှင်းရင်တနိုင်တစ်ပိုင်ပဲလုံနိုင်သေးတာပါ။ဒါကိုတပ်မြမအဖွဲ့ဝင်ကိုရဲလင်းထက်က
တကယ်တမ်းဆိုလို့ရှင်မလုံလောက်သေးဘူး။ဒါကျွန်တော်တို့ဝင်နေရဲကျွန်တော်လုံနေဆိုတာရက်ွက်တစ်ခုစာအပိုင်းတစ်ခုစာပဲရှိသေးတာပေါ့နော်
။ဒီနေ့မြေကဘာနေ့အတွက်ပလတ်စတစ်ကိုစောင့်မှုထားပေမဲ့ကဘာကြီးမှာရာသီဥတုပြောင်းလဲတာကိုအရေးကြီးဖြေရှင်းမှုလုံနေပြန်ပါတယ်။